ယခိုင်ပြည်နယ်တွင်အိုးအိမ်ဆွန့်ထွက်ပြေးကြသူတွေအတွက်အသင့်ဆောက်ပြီးသားအင်အားအလုံးပေါင်း100ကိုစနေနေ့မှာတရုတ်အစိုးရကကြောက်ဖြူစိတ်ကမ်းမှာမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးခဲ့ပါတယ်။တရုတ်တမ်မာကြီးဟွန်လျန်ကယခိုင်ဒေသပြင်ပြည်ပခါတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုတရုတ်အစိုးရကဆက်လက်ကူညီသွားမယ်လို့ကြေညာပေးပါတယ်။ကျောက်ပြူအထူးစီးပွားရေးဆောင်ခုံပြူကြီးမှလည်းတရုတ်အစိုးရကကူညီခြင်းကြောင့်ပြောပါရယ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်တွင်လုံခြုံရေးရေစကန်တွေကိုအာစာအကြမ်းဖက်အဖွဲ့ကတကြံတဲ့တိုက်ခိုက်မှုအတွက်မောင်းတော်ဒေသခံအများအပြားဥယျာဉ်ဆွန့်ခွာထွက်ပြေးခဲ့ရတာပါမြန်မာလူထုအတွက်တရုတ်ရဲ့ကူညီပံ့ပိုးမှုတွေကိုကျေးဇူးတင်ကြောင်းဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်ကပြောကြပါရယ်အခုလူရန်ရဲ့အသင့်ဆောက်ပြီးသားအင်အားလုံးတရာမှာလူရှိဦးစီနေထိုင်နိုင်ပြီးတော့အနည်းဆုံးအနည်း20လောက်3နံပါတ်ဖြစ်ပါလေ။အဲ့ဒီအင်အားတွေအပြင်ပြင်းအား8လောက်ရှိတဲ့ငလျင်တန်းကိုခံနိုင်ပါလေဖြစ်ပါလေ။နော်။